ကချင်ပြည်နယ်ဖားကန့်ဒေသကကြောင်စင်းရှာဝေလုပ်ငန်းမှာစွန့်ပြစ်မိသားပုံပြူပြီးလူအများပြားတီဆုံးခဲ့ရတာအတွက်မြန်မာအစိုးရမြန်မာပြည်သူတွေနဲ့အတူလွန်စွာစိတ်ထိတ်ခိုက်ရကြောင်းအရှိတောင်အရှနိုင်ငံများအပြင်အာဆီယံနိုင်ငံများ၏ဝန်ကြီးတွေကဇူလိုင်လ4ရက်နေ့စွန့်နဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီပြည်ဒုက္ခရဲ့နောက်ဆက်တွဲထိခိုက်မှုတွေကနေမြန်မာနိုင်ငံအနေနဲ့အလင်းမြန်ကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းအာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့အတူစည်းလုံးညီညွတ်စွာရပ်တည်နေပြီးလိုအပ်တဲ့ထောက်ပံ့မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်မှာကတိပြုပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန့်ရတနာမြေမှာမြေပြိုကျခဲ့တဲ့ကိစ္စကိုစုံစမ်းဖို့သမ္မတဦးဝင်းမြင့်ကဇူလိုင်လ3ရက်နေ့မှာစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘာကြောင့်မြေပြိုကျသလဲ။မြေပြိုကျတဲ့ဖြစ်ရပ်မှာတာဝန်ရှိသူအစင်းစင်းကိုဖော်ထုတ်ဖို့နဲ့တည်ဆုံးသူတွေထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေစီစဉ်ပေးဖို့နောက်မှာမြေပြိုကျတာထပ်မဖြစ်အောင်ဆောင်ရွက်သွားဖို့ညွှန်ကြားထားပါတယ်။ဖားကန့်ကြောင်စင်ရှာခွေလုပ်ငန်းမှာဇူလိုင်2ရက်ကြာသပတင်းကမိသားပုံပြူကြပြီးအနည်းဆုံးလူ190ကျော်တိဆုံးကပျောက်ဆုံးသူတွေကိုဆက်လက်ရှာခွေနေဆဲဖြစ်ပါတယ်ခင်ဗျာ။